Welcome to the Voice of America in Burmese.
မင်္ဂလာနှစ်သစ်ကူခါသမျှဖြစ်ပါစေရှင်။မြန်မာတက္ကသိုလ်1389ခုနှစ်တကူးလဆန်း၈ရက်မဟာတကြံဒုတိယအကြက်နေ့2016ခုနှစ်ဧပြီလ15ရက်တောက်ကြနေ့ညနေပဲအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19 25တို့ကနေဖန်ယူနိုင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။အတာတကြံဒုတိယအကြက်နေ့မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုရှားဖောင်နဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါ။တောင်တရုတ်ပင်လယ်ထဲကအမေရိကန်စစ်သင်္ဘောတစ်စင်းစီကိုကာကွယ်ဝန်ကြီး S. Carter တွားရောက်ကြည့်ရှိပါတယ်။မြောက်ကိုရီးယားကဒီကနေ့ဒုံးကျည်ပြစ်လွတ်ဆန်းသက်တာအောင်မြင်ဖို့မရပေမဲ့စီးရေးဆုပ်ယုပ်မှုတစ်ခုလိုတော့လေးလာသူတွေကမမြင်ပါဘူး။မြန်မာဆွေအသည့်အနေနဲ့ဘာသာရေးလွတ်လပ်ခွင့်ကိုကာကွယ်ပေးပြီးနှစ်သစ်ကိုစတင်ဖို့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ကော်မရှင်တစ်ခုကတိုက်တွန်းလိုက်ပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ။
ဒီကနေ့မဟာတကြံအကြက်ဒုတိယနေ့ညနေပိုင်းအတွက်တော့နိုင်ငံတကာစီးပွားရေးသတင်းလွှာတစ်ပုဒ်နဲ့အတူရန်ကုန်တကြံမြင်ကွေးနဲ့တကြံတေးလက်ဆောင်တစ်ပုဒ်ကိုနှာစင်ကြရဖို့ရှိပြီးဒီအမေရိကန်ရဲ့ဒုတိယသမရရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးနေကြတဲ့အခြေအနေကိုတော့အခုလိုနှာစင်ရပါမယ်
။ A millions of votes ahead which they don't even talk about. They never even mention it. They talk about delegates. And I'm hundreds of delegates ahead.
Republican Party ရဲ့သမရလောက်ဖြစ်ကိုပါတီကနေထောက်ခံမှုရဖို့ကြိုးစားနေတဲ့ဂရေကျွဲတထေးကြီးကပါတီတွင်အမကန်ပုံကိုယ်တွေကိုဘလို့ထိုးနှက်တိုက်ခိုက်နေသလဲဆိုတာသိကြရမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကကြီးညာပါမယ်ရှင
်နိုဝင်ဘာလမှာလုံးမဲ့အမေရိကန်သမရရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမရလောင်းဖြစ်ဖို့ကြိုးစားနေတဲ့ Vermont ပြည်နယ်ထဲလွတ်တော်မှ Bernie Sanders နဲ့နိုင်ငံခြားရေးဝန်ကြီးရော Hillary Clinton တို့မင်းညာကနယူးယောက်မှာစကားဆက်ထိုးပွဲလုပ်ပါတယ်။အဲဒီမှာအရေးပါတဲ့ primary ပနာမရွေးချယ်ပွဲလုပ်ဖို့၅ရက်လိုမှာပဲနှစ်ဖက်အကြားပြင်းထန်စကားဆက်ထိုးကြတာပါ။မေကွန်းအများစုအပေါ်သူတို့နှစ်ယောက်အပြင်းထန်အပြန်အလှန်ပြောကြပါတယ်။ Mrs. Clinton က US စစ်ပွဲကိုထောက်ခံခဲ့တဲ့ပေါ်သူ့ရဲ့ဆုံးဖြတ်နိုင်စွမ်းနဲ့ Wall Street ဘဏ္ဍာငွေကြီးစည်းကွက်ကဘဏ်တွေကုမ္ပဏီတွေစီကနေရွေးကောက်ပွဲရန်ပုံငွေယူတာတွေပေါ်တန်တရားဖြစ်တဲ့စကားတွေကို Mr. Sanders ကထပ်ပြောပါတယ်။ဒါပေမဲ့လည်း Mrs. Clinton တက်လွတ်တော်အမတ်ဘွားကဘဏ်တွေကိုမျက်နှာသာပေးခဲ့တယ်ဆိုတဲ့သူ့ရဲ့အဆိုပေါ်Mr. Sanders ကအခိုင်အမာတက်တည်မပြနိုင်ပါဘူး။ Wall Street ကနေရမုံငွေအများပြလက်ခံတဲ့ကိစ္စကို Sanders ကပြတ်မှတ်ထားပြောနေတာဟာလှုပ်ကြံတိုက်ခိုက်မှုတစ်ခုဖြစ်တယ်လို့ Mrs. Clinton ကပြန်ချေပါပါတယ်။ဘဏ္ဍာငွေကြီးအဖွဲ့အစည်းတွေမှာသူပြောခဲ့တဲ့မင်းငွန်းစာသားအပြည့်စုံကိုထွင်ချက်ထားပြီးထုတ်ပြန်ပေးမယ်လို့ Mrs. Clinton ကကြေညာပြီးအခကြေးငွေယူပြီးပြောတဲ့မင်းငွန်းတွေပေါ်မေးခွန်းထုတ်နေတာတွေအဆုံးသတ်သွားစေဖို့ကြိုးစားပါတယ်။သိပ်ကြီးမားလွန်းတဲ့အတွက်ပျက်စီးပြိုလဲလို့မဖြစ်ဘူးဆိုပြီးယူဆတဲ့ဘဏ်တွေဟာစီးပွားရေးအတွက်အန္တရာယ်ကြီးတာကြောင့်ဘန်ကြီးတွေကိုခွဲထုတ်ပြင်းထန်နေဆိုတာပေါ်မှာတော့သူတို့နှစ်ယောက်ကြားသဘောတူကြပါတယ
်။တရုတ်နဲ့အင်းဒီချင်းနိုင်ငံတွေကြားရေပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေဖြစ်နေတဲ့တောင်တရုတ်ပင်လယ်ပြင်ဒေသလုံးကျုံရေးကိုအမေရိကန်ပြည်ထောင်စုကအလေးနဲ့ထားကြောင်းပြသတဲ့အနေနဲ့အမေရိကန်ကာကွယ်ရေးဝန်ကြီး H. Carter ဟာတောင်တရုတ်ပင်လယ်မှာရှိတဲ့အမေရိကန်စစ်သင်္ဘောတစ်စင်းကိုဒီကနေ့တွားရောက်ကြည့်ရှုဖို့ရှိနေပါတယ်။အမေရိကန်နဲ့ဖိလစ်ပိုင်နိုင်ငံတို့ရဲ့ပူးရဲဆေးရဲလက်ချက်မှုအောင်အောင်မြင်မြင်ပြီးဆုံးတဲ့အထိမ်းအမှအခမ်းအနားမှာတော့တောင်တရုတ်ပင်လယ်လုံခြုံရေးအရေးပါမှုကိုဝန်ကြီးကာတာကမိကွန်းထဲမှာထည့်သွင်းပြောကြားသွားပါတယ်
။ It said of this region that security is like oxygen. When you have enough of it, you pay no attention to it. But when you don't have enough, you can think of
ဒီဒေသနဲ့ပတ်သက်လာရင်လုံခြုံရေးဟာအောက်ဆီဂျင်လိုပဲလို့ပြောတာရှိပါတယ်။လုံခြုံရေးအပြည့်အဝရှိနေရင်တိတ်အလေးထားစရာမလိုပေမဲ့အပြည့်အဝမရှိတဲ့အခါမှာတော့ဒီကိစ္စကလွဲလို့တခြားဘာကိုမှမစဉ်းစားနိုင်ပါဘူး။အခုဒီအာရှပစိဖိတ်ဒေသမှာဆိုရင်လည်းဘယ်လီကတန်လိုပူးရဲဆေးရည်လက်ကျင့်မှုတွေနဲ့လက်တွေ့ဆေးရည်လှုပ်ရှားမှုတွေမှာပါဝင်နေကြတဲ့အမေရိကန်နဲ့ဖိလစ်ပိုင်စစ်တပ်ရေတပ်လေတပ်မရိန်းတပ်ဖွဲ့သားတွေအားလုံးဟာလည်းမရှိမဖြစ်အောက်ဆီဂျင်ကိုပေးနေကြသူတွေပါပဲလို့ဝန်ကြီးကာတာကပြောသွားတာပါ။ပြီးခဲ့တဲ့နိုဝင်ဘာလကစလို့တင်းမာမှုတွေပိုပြင်းထန်လာနေတဲ့တောင်တရုတ်ပင်လယ်ပြင်မှာရှိတဲ့အမေရိကန်စစ်သင်္ဘောရှိရာကိုဝန်ကြီးကာတာဒီကနေ့ဒုတိယအကြိမ်တွားရောက်မှာဖြစ်ပါတယ်။အခုလိုတွားရောက်မှုကိုတရုတ်ဆိုရကတော့ကန့်ကွက်ပါတယ်။အမေရိကန်ဟာတောင်တရုတ်ပင်လယ်တွင်တရုတ်နဲ့ရေပိုင်နဲ့အငင်းပွားနေတဲ့နိုင်ငံတွေဘက်ကတစ်ဖက်ဆောင်းနေအားပေးပါဝင်နေတယ်လို့တရုတ်ဘက်ကအဝေဖန်ပြောဆိုနေတာပါ။တရုတ်ကတောင်တရုတ်ပင်လယ်တစ်ခုလုံးနေပါကိုသူတို့ပိုင်တယ်လို့ပြောဆိုထားပြီးကျွန်းစုတိဆောက်တာတွေနဲ့တခြားနိုင်ငံတွေကသူတို့ပိုင်ဆိုင်တယ်လို့ပြောထားတဲ့ရေပြင်မှာကင်းလှည့်တာတွေကိုလည်းလှုပ်ဆောင်နေတာဖြစ်ပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံကဒီကနေ့ဒေါ်လာပြည့်ပဲထင်းဒုံးကြီးဆန်သက်မှုတစ်ခုအမောင်းမမြင်ဖြစ်ခဲ့တာကိုစီရေးရာဆွေးယူမှုတစ်ခုလို့မြူဆနိုင်တဲ့အကြောင်းသုံးသပ်သူတွေကထောက်ပြပြောဆိုပါတယ်။ဒါဟာဖြင့်အဆင့်မြင့်နျူကလ িয়ার လက်နက်အစီအစဉ်ဆန်သက်လှုပ်ဆောင်တာမှာနောက်တစ်ဆင့်တက်လှမ်းနိုင်ဖို့အတွက်ကြုံရတဲ့တာမန်ဖြစ်စဉ်တစ်စိတ်တစ်ပိုင်းသာဖြစ်တယ်လို့သုံးသပ်သူတွေကပြောတာပါ။ဒ ဒီကနေ့မအောင်မမြင်ဖြစ်ခဲ့တဲ့ဒုံးကျည်ဟာအရင်တုန်းကမြောက်ကိုရီးယားနိုင်ငံတကာမှမဆန်းသက်ခဲ့ဘူးသေးတဲ့တာလတ်ပြည့်ပဲ့ထင်းဒုံးကျည်ဖြစ်လိမ့်မယ်လို့လည်းသုံးသပ်သူတွေကယူဆပါတယ်။လက်ရှိမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ရဲ့အဖိုးမြောက်ကိုရီးယားနိုင်ငံရဲ့ပထမဆုံးသမ္မတကင်အီဆောင်ရဲ့မွေးနေ့မှာမြောက်ကိုရီးယားဆိုရကတာလတ်ပြည့်ဒုံးကျည်ဆန်းသက်ပြည့်လွတ်နိုင်ပွဲရှိတယ်ဆိုတာကိုစောင့်ကြည့်လေ့လာသူတွေကအစောပိုင်းကတည်းကမျှော်မှန်းထားတာပါ။အခုလိုဒုံးကျည်ပြည့်လွတ်တာတွေကြောင့်ပဲကုလသမဂ္ဂလူမျိုးရေးကောင်စီကတန်ခတ်အရေးယူမှုတွေချထားတာကိုအံတုပြီးမြောက်ကိုရီးယားနိုင်ငံဟာဒုံးကျည်ဆန်းသက်ပြည့်လွတ်တာတွေကိုထပ်ခါတလဲလဲလှုံ့ဆော်နေတာပါ။
ဂျပန်နိုင်ငံအနောက်တောင်ဘက်မှာကြာတာပရင်းက6.2ပြင်းအားရှိတဲ့မြေငလင်လှုပ်ခခဲ့တဲ့အတွက်လူ9ဦးထဏ်မင်းနဲ့သေဆုံးခဲ့ရပြီးရာနဲ့ချီထိခိုက်ဒဏ်ရာရှိခဲ့တယ်လို့ဒေသခံအတော်များများလည်းအိုးအိမ်ဆုံးခွာခဲ့ကြပါဗါတယ်။အာနာပိုင်တွေကတော့ပြိုကျနေတဲ့နေအိမ်တွေမှာလူတွေအများပြားပိတ်မိနေမှာကိုစိုးရိမ်နေကြပါဗါတယ်။ညနေနောက်ပိုင်းမှာလည်းနောက်ဆက်တွဲငလင်ငယ်တွေထမှန်လှုပ်ခခဲ့တာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဖို့အခက်အခဲတွေဖြစ်နေပါဗါတယ်
။ဆောဆက်တာခတာခတာはい、再された方々、すべての方々にお見舞いを申し上げたいと思います。
ディベドッカ上地開帝送やる類あろうあろうあろう運転地越えてやばれ。国に漏れてる類あろう、経済労務類設列社会労送とまきび。データ管類論中家は我々の宇佐兵労務費てと日本内外運営局新宿阿部ပြောとらば。日本内外ま列しれ辺ねてとくてのニュークリアダパンポしやにやね。キロメーター120くわ老ま。ငလင်ဘဟုပြုတ်လောက်ခတ်ခဲ့တာဖြစ်ပေမဲ့လည်းနျူကလ িয়ার တပ်ပေါင်းဖို့ကတော့ပုံမှန်လက်ပတ်နေတယ်လို့တာဝန်ရှိသူတူကပြောပါတယ်။လောလောဆယ်မှာတော့အမြန်ရထားပြေးဆွဲရေးလုပ်ငန်းတွေကိုရဆိုင်ထားပါတယ်ရှင
်။ View American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565ဆိုင်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view ကနေအတားတကြံဒုတိယအကြံနေတောက်ကြံညနေပဲတဲ့တွေကိုတည်းရဲ့ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာအစိုးရတည်အနေနဲ့ဘာသာရေးဒါမှမဟုတ်ယုံကြည်မှုဆိုင်ရာလွတ်လပ်ခွင့်ကိုအကောက်အွယ်ပေးပြီးတော့နှစ်သစ်ကိုစတင်ပါလို့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission USCIRF ကတိုက်တွန်းပြီးမြန်မာလူထုကိုလည်းနှစ်သစ်နှုတ်ခွန်းဆက်လိုက်ပါတယ်လို့ဧပြီလ14ရက်နေ့စွဲနဲ့ထုတ်ပြန်ချက်တခုမှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတစ်စုံလုံးတိုးတက်စေဖို့ဆက်ပြီးအားပေးကူညီကြဖို့နိုင်ငံတကာအသိုက်အဝန်းကိုလည်း USCIRF ကတိုက်တွန်းပါတယ်။နှစ်ပေါင်း50ကျော်အတွင်းရွေးချယ်ခံပထမဆုံးအကြံသားသမ္မတဦးဆောင်တဲ့မြန်မာအစိုးရအနေနဲ့ဒီမိုကရေစီလူခွင့်ရေးနဲ့ဘာသာရေးလွတ်လပ်ခွင့်အပါအဝင်တရားဥပဒေစိုးမိုးရေးတွေအပေါ်ခိုင်မာတဲ့တန်တိတန်ရှိတယ်ဆိုတာကိုသက်သေပြရမယ်လို့လည်း USCIRF ကပြောပါတယ်။ပြည်ကြဲရပိုင်းတွင်နိုင်ငံရေးလှုပ်ရှားမှုနဲ့ဆက်ဆက်ပြီးတော့ဖမ်းဆီးတရားစွဲခံရသူတွေပြန်လွတ်မြောက်လာအောင်လှုံ့ဆော်ပေးတဲ့ပေါ်မြန်မာအစိုးရကို USCIRF ကချီးကျူးပါတယ်။ဒါပေမဲ့လည်းဘာသာရေးလွတ်လပ်ခွင့်ကိုအကောက်အွယ်ပေးပြီးလူနည်းစုတွေပေါ်ခွဲခြားဆက်ဆံတာကိုအဆုံးသတ်အောင်လုပ်ဖို့လိုတယ်လို့ထောက်ပြပါတယ်။အဲဒီလိုလုပ်ရမယ့်လုပ်ငန်းတွေထဲမှာတစ်ခုကတော့အထူးသဖြင့်ရိုဟင်ဂျာတွေအပါအဝင်ရခိုင်ပြည်နယ်ကလူမျိုးစုတွေကိုထိခိုက်နေနိုင်စေတဲ့မတရားတဲ့မူဝါဒတွေနဲ့လှုံ့ဆော်ချက်တွေကိုအစိုးရအနေနဲ့လုံးဝပြောင်းလဲဖို့ဖြစ်ပါတယ်လို့ USCIRF ကအကြံပေးပါတယ်။USCIRF ပြည်ပမှာဘာသာရေးလွတ်လပ်ခွင့်ဒါမှမဟုတ်ကိုးကွယ်ယုံကြည်မှုဆိုင်ရာလွတ်လပ်ခွင့်တွေကိုစောင့်ကြည့်လေ့လာတဲ့တိကျလွတ်လပ်တဲ့ American Commission တခုဖြစ်ပါတယ
်။အာဖဂန်နစ္စတန်နိုင်ငံကနေတိုးဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေဟာ IS အကြမ်းဖက်အဖွဲ့တွေတိမ့်ပိုက်ထားတဲ့နေရာတွေကိုပြန်လည်တိမ့်ပိုက်နိုင်ခဲ့တယ်လို့ IS အကြမ်းဖက်အဖွဲ့ကလည်းအောင်မြင်စွာတိုက်ခိုက်ချေမှုန်းနိုင်တယ်လို့ American စစ်တပ်ပြောခွင့်ရရှိသူတူကပြောပါတယ်။ IS အကြမ်းဖက်အဖွဲ့ဟာအာဖဂန်နစ္စတန်ကသူတို့အခြေကုပ်ရယူထားတဲ့နေရာတွေကိုလက်လွတ်ဆုံးရှုံးနေရတယ်လို့ကပူးမျိုးကနေတိုးအဖွဲ့ဦးဆောင်တဲ့ Resolute Support Mission ပြောခွင့်ရဗိုလ်မှူးချုပ် Charles Cleveland ကသတင်းတောက်တွေကိုကြာတာပတင်းနေမှာပြောကြားခဲ့ပါတယ်။
We think that we have significantly decreased the footprint that they have in Afghanistan. The second indicator
was Afghanistan မှာသူတို့ခြေကုပ်ရယူထားတဲ့နေရာတွေကိုကျွန်တော်တို့တိတိကျကျ short ချပြင်နိုင်ခဲ့တယ်လို့ထင်ပါတယ်။ဒုတိယတွေ့ရှိရတဲ့အချက်ကတော့သူတို့ဟာခနာနူရစ်စတန်ဒါမှမဟုတ် Ghazni ဘက်ကိုဦးတည်တဲ့တောင်ဘက်ပိုင်းစီစ조사ပြောင်းရွှေ့နေတာကိုတွေ့ရပါတယ်။ကျွန်တော်တို့ထင်ရတော့သူတို့တွေဟာအင်အားတိုးချဲ့နိုင်လို့အင်အားထမှန်ဖြစ်ဖို့အတွက်ပြောင်းရွှေ့တာမဟုတ်ပဲသူတို့လိုမျိုးဖို့အတွက်စ조사နေတာဖြစ်တယ်လို့ကျွန်တော်တို့ထင်ပါတယ်လို့ဗိုလ်မှူးချုပ် Charles Cleveland ကပြောပါတယ်။ဒါအပြင်အာဖဂန်စစ်တပ်ကလည်း IS တပ်ဖွဲ့ဝင်တွေကိုအောင်အောင်မြင်မြင်နဲ့နှိမ်နင်းနိုင်တယ်လို့ American စစ်တပ်ပြောခွင့်ရရှိသူကပြောပါတယ်ရှင်
။ Afghanistan ရှေ့ပိုင်းက American ဗဟိုထောက်လောင်းရေး Agency CIA စခန်းတစ်ခုကို2009ခုနှစ်ကအတေကံဘုံခွဲတိုက်ခိုက်ဖို့စစ်သွေးကြွကွန်ရက်အဖွဲ့တစ်ခုကိုပါကစ္စတန်ထောက်လောင်းရေးရရှိသူကဒေါ်လာ2,000,000ပေးခဲ့တယ်လို့ပြောဝဲအဆင့်ကနေပယ်ဖြတ်ပြီးအသစ်ထွက်လာတဲ့အမေရိကန်မှတ်တမ်းတစ်ခုမှဖော်ပြထားပါတယ်။ Coast ပြည်နယ်က Forward Operating Base Chapman ကိုတိုက်ခိုက်ခံရတာဟာ CIA ရာဇဝင်မှာတော့အဆိုးရွားဆုံးတိုက်ခိုက်ခံရမှုတစ်ခုပါ။အဲဒီတိုက်ခိုက်မှုတွင်လူ9ဦးသေဆုံးပြီးတခြား6ယောက်ဒဏ်ရာရခဲ့ပါတယ်။ Al-Qaeda နဲ့ Taliban နှစ်ဖွဲ့စလုံးအတွက်လုက္ကင်ပေးနေတဲ့ Jordan ဆရာဝန်တစ်ယောက်ရဲ့လက်ချဲဆိုပြီးတော့ပြောပါတယ်။ ဒါပေမဲ့လည်းဒီကနေ့ထွက်လာတဲ့မှတ်တမ်းအရအဲ့ဒီလိုတိုက်ခိုက်ဖို့အကြံအစီမှာပါကစ္စတန်ထောက်လိုင်းရဲ့အဖွဲ့နဲ့ဟက်ကနီစစ်သွေးကြွက်ကွန်ရက်လည်းပါတယ်ဆိုတာပေါ်လာတာပါ။အဲ့ဒီမှတ်တမ်းကိုတရင်အချက်လက်လွတ်လပ်ခွင့်ဥပဒေနဲ့အညီဂျော့ချ်ဝါရှင်တန်တက္ကသိုလ်ကအစိုးရနဲ့မဆိုင်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့အမျိုးသားလူမျိုးရေးမှတ်တမ်းဌာနကတောင်းခံရယူပြီးတိဖြတ်ချက်အများအပြားနဲ့တူအွန်လိုင်းမှာတင်ထားတာပါ။
ဘရာဇီးလ်သမ္မတဒယ်မာရူဆက်ဖ်ကိုသူ့ကိုဆွတ်ဆွဲပစ်တင်မဲ့လုပ်ငန်းတွေကိုတားဆီးဖို့ကြိုးစားတာကိုဘရာဇီးတရားရုံးချုပ်ကပြချလိုက်ပါတယ်။ကြာသာပတင်းတွေကစတင်တဲ့အချိန်ရှည်လျတဲ့ကြားနာပွဲတစ်ခုပြီးတဲ့နောက်ဒီကနေ့အစောပိုင်းမှာတရားရုံးချုပ်ကအမဲခွဲဆုံးဖြတ်လိုက်တာပါ။ဒါကြောင့်လည်းအားပြော့နေတဲ့အာနာရော့ပါသွားနေပုံရပြီဖြစ်တဲ့သမ္မတရူဆက်ဖ်ကိုဆွတ်ဆွဲပစ်တင်ရေးလွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့လမ်းပွင့်သွားပါပြီ။တရားရုံးဆုံးဖြတ်ချက်ထွက်လာပြီးဖြစ်တဲ့အတွက်သမ္မတရူဆက်ဖ်ကိုဆွတ်ဆွဲပစ်တင်ရေးဆိုင်ရာစစ်ဆေးမှုလုပ်မယ်မလုပ်ဘူးဆိုတာကိုတင်းငွေနေနေကြရင်ဘရာဇီးအောက်လွတ်တော်အမတ်တွေမဲခွဲဆုံးဖြတ်ကြတော့မှာပါ။နောက်ဆုံးရေတွက်ထားတဲ့မဲရေတွေရဆိုရင်တော့ဒီဆုံးဖြတ်ချက်အတီးဖြစ်ဖို့လိုအပ်တဲ့၃ပုံ၄ပုံမဲအများစုကိုရလူနေပါဖြစ်ပါတယ်ရှင်
။2016ခုနှစ်ပထမ၃လပတ်တွင်တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းနှိမ့်ခွေပြီး 6.8% ရာခိုင်နှုန်းပဲရှိပါတယ်။လွန်ခဲ့တဲ့9နှစ်မှာကမ္ဘာလုံးဆိုင်ရာစီးပွားရေးအကျပ်တဲဆိုင်မှုအမြင့်ဆုံးရှိခဲ့ခြင်းကလေးကဆိုရင်ဒါဟာအနည်းဆုံးတိုးတက်မှုနှုန်းပါ။တရုတ်နိုင်ငံရဲ့ပြည်တွင်းထုတ်လုပ်မှုတန်ဖိုး GDP ဟာပြီးခဲ့တဲ့နှစ်ကနေနိုင်ရှင်ရင် 6.8% ရာခိုင်နှုန်းတိုးတက်ပြီးဒေါ်လာ 2.4 trillion ရှိတယ်လို့နိုင်ငံပိုင်သတင်းဌာနကဒီကနေ့ပြောပါတယ်။ဒီမတိုင်ခင်3လပတ်တုန်းကတိုးတက်မှုနှုန်း 6.8% ခန့်နှုန်းရှိခဲ့တာနဲ့နှိုင်းယှဉ်ရင်အခုတိုးတက်မှုနှုန်းကနည်းနည်းလျော့သွားတယ်လို့တရုတ်အမျိုးသားစီးရင်ဌာနကပြောပါတယ်ခင်ဗျာ
။ကြာသားပရင်းနေသောကြနေညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိမ်းနဲ့ရှားဖောင်းလို့ကြီးညာပေးခဲ့တာပါ။အခုညနေပိုင်းထုတ်လွှင့်ချက်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနိုင်နိုင်ပါတယ်ရှင်။အခုအမေရိကန်သမ္မတရွေးကောက်ပွဲအတွက်စီယုံရေးဆင်းနေကြတဲ့အခြေအနေကိုပြောပြပေးပါမယ်။အမေရိကန်သမ္မတအလောင်းရွေးပွဲမှာအရေးကြီးတဲ့စံတက်မှုတစ်ခုဖြစ်လာမယ်။နယူးယောက်ပါတီတွင်အကြိုမဲပေးပွဲကိုလာမယ့်အင်္ဂါနေ့မှာကျင်းပသွားမှာဖြစ်ပါတယ်။သမ္မတအလောင်းဖြစ်ရှင်ပြိုင်နေတဲ့သူတွေထဲလက်တလောရှေ့တန်းရောက်နေတဲ့ Republican ကိုယ်စားလှယ် Donald Trump နဲ့ Democrat Party က Hillary Clinton တို့ကတော့မကြသေးခင်ကထောက်ခံမှုကျဆင်းတဲ့အခြေအနေတွေကြုံခဲ့ရပြီးတဲ့နောက်အောင်မြင်မှုအချိန်အဟုန်တွေပြန်အားကောင်းလာနိုင်အောင်ကြိုးပမ်းနေကြတာပါ။ VOA သတင်းတောက်ဂျင်မဲလုံးရဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကစူးစီးတင်ပြပေးထားပါတယ်ရှင်။
အင်ဂျင်နီလုံငန်းရှင်ဒေါ်နယ်ထရမ့်ကတော့အင်္ဂါနေ့ပါတီရင်းအကျိုးမဲပေးဝဲကြရင်သူနေထိုင်ရာပြည်နယ်မှာအနိုင်ရဖို့မျှော်လင့်ထားတာပါ။ပြန်ပြက်တက်ကဆက်ပြည်နယ်တက်လတော်မတ်တက်ခရုစ်ကသမ္မတလောင်းဖြစ်ရွေးချယ်တဲ့ Republican Party ညီလာခံကိုယ်စားလှယ်တွေကဆုံးဖြတ်ချက်မချသေးတဲ့သူတွေရဲ့ထောက်ခံမှုတွေကိုတခြားပြည်နယ်တွေမှာတိမ်ကြုံရသွားတဲ့အတွက်မချင်မနှက်ဖြစ်နေတဲ့ထရမ့်ကတော့ပါတီရင်းကအမကန်ပုဂ္ဂိုလ်ကြီးတွေကိုနောက်ထပ်ထိုးနှက်တိုက်ခတ်မှုတွေလည်းလုပ်ခဲ့တာပါ။
A millions of votes ahead.which they don't even talk about they never even mention it
ကျွန်တော်မဲရီအတွက်တန်းချီပြီးအသာရနေတဲ့ကိစ္စကိုကြတော့ဖတ်လို့ပြီးမပြောကြပါဘူးဘယ်တော့မှလည်းထဲမပြောကြပါဘူးကိုယ်စလဲမဲတွေအကြောင်းပဲပြောနေပါတယ်ကိုယ်စလဲမဲမှာလည်းကျွန်တော်ကယာနဲ့ချီအသာရထားတာပါဒါပေမဲ့လည်းစနစ်ကိုကအကြံဖန်စနစ်ကြီးဖြစ်နေပါတယ
်ထက်လွတ်တော်မတ်ခရုစ်ကတော့ဂရေကျွဲတစ်ထည်ထရမ့်မှာနမူနစာလုပ်ပြီးပါတီနဲ့ကိုယ်စလဲတွေကိုအနိုင်ကျင့်နေတယ်လို့ဆိုပါတယ်
Nominating Donald Trump would be a train wreck.
Donald Trump ကိုရွေးမိလို့ကတော့ယထာမှောက်လို့ဖြစ်ပါလိမ့်မယ်။သူသာသမ္မတအလောင်းဖြစ်လာလို့ရှိရင် Hillary Clinton က10ရာခိုင်နှုန်းကျော်တဲ့ကိုအနိုင်ယူပါလိမ့်မယ်
။ New York မှာတော့ Cruz ကထရမ့်နဲ့အပြတ်အသတ်နောက်ကျန်နေပြီး Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich ကတော့ဒုတိယလိုက်နေပါတယ်
။ Some who feed off of the fears and the anger that is felt by some of us and
တရားတွေဒေါသတွေဖြစ်အောင်လူတချို့ကလုံနေတာတွေကိုကျွန်တော်တို့ကိုယ်တိုင်ခံစားလာနေရပါတယ်။ဒါတွေကိုကြော်ကြားဖို့လူတွေအာယုံစိုက်ခံရဖို့လူချင်းတတ်မှတ်စိတ်နဲ့အုံချနေကြပါတယ်။ဒါဟာအမေရိကန်ကိုကြီးကျယ်မြင့်မြတ်အောင်လုပ်နိုင်မှာမဟုတ်ပဲတွင်းဆုံနဲ့ကြောက်အောင်သာတွန်းချပါလိမ့်မယ်
။ Democratic Party မှာရှီရန်ရောက်နေတဲ့ Clinton ကတော့ New York Party ရဲ့မဲပေးပွဲမှာပြန်ပက်ဖြစ်တဲ့ Bernie Sanders နဲ့လူချိုက်များနေပါတယ်။ကြိုတင်ကောက်ယူထားတဲ့လူလူစစ်တမ်းအများစုမှာတော့ဆယ်ရာခိုင်နှုန်းကျော်အသာရနေတဲ့အတွက်လဲ Vermont ပြည်နယ်ထက်တော်မတ် Sanders အတွက်ကြီးမားတဲ့ထိုးနှက်ချက်ဖြစ်လာနိုင်ပါတယ်။
I have noticed that under the bright spotlight and scrutiny here in New York, Senator Sanders has had trouble answering questions.
အထက်လွှတ်တော်အမတ် Sanders အနေနဲ့အခုလိုနယူးယောက်မှာလူတွေကြားတဲ့စစ်စစ်ဆက်ဆက်နဲ့မေးခွန်းထုတ်ခွန်းရတဲ့အခါမှာအထူးသဖြင့်ဘာတွေကိုဘလို့ကင်တွင်မလဲဆိုတဲ့သူ့ရဲ့အဓိကရည်တည်ချက်တွေနဲ့ပတ်သက်လို့မေးတဲ့အခါဖြေရခက်နေတာကိုသတိထားမိပါတယ်
။ဒါပေမဲ့လည်းနယူးယောက်မန်ဟတန်ရပ်ကွက်ကဟောပြောပွဲလို့လူတွေကြီးကျယ်လာနားထောင်အောင်ဆွဲဆောင်နိုင်တဲ့အထက်လွှတ်တော်အမတ် Sanders ကတော့အင်္ဂါနေ့မဲပေးပွဲမှာအနိုင်ရဖို့မျှော်လင့်နေစေဖြစ်ပါတယ်။
We have won 7 out of the last 8 caucuses.
ပါတီဝင်အကျိုးရွေးပွဲတွေကျင်းပခဲ့တဲ့ပြည်နယ်ရှိခုမှာကျွန်တော်တို့က9ခုအနိုင်ရထားပါတယ်။အခုလိုပြည်သက်တွေအကြီးအကျယ်တက်ရောက်လာတာတွေ့ရတဲ့အတွက်အင်္ဂါနေ့ကျရင်နယူးယောက်မှာလည်းနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ
်။နယူးယောက်ပါတီတွင်မဲပေးဝဲမှာတော့ဒီမိုကရက်တစ်ပါတီတွင်ရှင်ပြိုင်မှုတွေပုံမပြင်းထန်လာနေတယ်လို့လည်း National Channel ကနိုင်ငံရေးအခက်အခဲတုံတဖရန့်ကတုံသက်ပါတယ်။
It's getting nastier, not just on the Republican side, but on the Democratic side, where you've got the two contenders, Hillary Clinton.
Republican ဘက်မှာလည်းမကDemocratic ဘက်မှာပါပိုပိုဆိုးလာနေပါတယ်။ Democratic Party က Hillary Clinton နဲ့ Bernie Sanders တို့ဆိုရင်လည်းတမရဖြစ်နိုင်တဲ့အခြေချင်းမရှိဘူးဆိုပြီးအပြန်အလှန်ဆွဆွဲနေတာဟာတကယ်ကိုလူကြီးစရာပါ
Democratic Party ကတမနာလောင်းဖြစ်ရှင်ပြိုင်နေသူ၂ယောက်စလုံးကတော့နယူးယောက်နဲ့မကင်းသူတွေပါ။တက်လွတ်တော်မတ်ဆန်ဒါစာဘရုတ်ကလင်ရပ်ကွက်မှာကြီးပြင်းခဲ့သူ၁ယောက်ဖြစ်တယ်လို့ကလင်တန်ကတော့နယူးယောက်ပြည်နယ်ကိုစားပြုတက်လွတ်တော်မတ်ဖြစ်နေလဲတာဝန်ယူခဲ့ဘူးသူဖြစ်ပါတယ်ခင်ဗျာ
။ကိုအောင်လွင်ဦးပြောပြသွားတာပါ။မဟာတကြံပွဲတော်ရဲ့ဒုတိယအကြံနဲ့ရေသပင်ဆင်နွှဲကြတဲ့မြင်ကွင်းကိုမထုတ်လွှင့်ခင်အခုစနေနေ့ညတိုက်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြဖိတ်ခေါ်ပါရစေရှင်။
ဒီလက်16ရက်စနေနေ့ဟာမြန်မာယူရမဟာတကြံအတက်နေဖြစ်ပါတယ်။မြန်မာနိုင်ငံမှာဆွေးရောအဖွဲ့တွေအပြောင်းအလဲဖြစ်ပြီးနောက်ပိုင်းပထမဆုံးကျင်းပတဲ့မဟာတကြံပွဲတော်မှာကျွန်တော်တို့သောတာရှင်တွေအနေနဲ့အရင်နှစ်တွေနဲ့မတူတဲ့အတွေ့အကြုံတွေများရှိခဲ့တယ်ဆိုရင်အခုလာမယ့်စနေနေ့ညတိုက်ရိုက်လေးလံအစီအစဉ်မှာအတွေ့အကြုံဖလှယ်ကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ဖုန်းနံပါတ်က1-2-3-2-3-5-5-5-4လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။အောင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ဒီအမေရိကန်တိုင်းရဲ့တိုက်ရိုက်လေလံအစီအစဉ်တွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုကြကြံမြင်ကွင်းသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါမယ်။ဒီနေ့ကြောက်ရောက်တဲ့မဟာတကြံဒုတိယအကြံတွေကိုတော့ရန်ကုန်မြို့တဝမ်းမှာစီစီကားကားနဲ့ကျင်းပခဲ့ကြပါတယ်။ဒီကနေ့မှာထူးခြားတာကတယောက်နဲ့တယောက်ပြန်လှန်အကူအညီပေးတာတွေပို့ပြီးတော့တွေ့လာရသလိုနိုင်ရေးကူညီမှုအသင်းကလည်းစီကန်းရှိကြဖို့ရည်ရွယ်ပြီးတကြံတွင်းအမိုက်ကောက်ပညာပေးအစီအစဉ်ကိုရန်ကုန်မြို့တဝမ်းမှာဆောင်ရွက်ခဲ့ပါတယ်။ဒီကနေ့တကြံဒုတိယအကြံတွေအခြေအနေတွေကိုကိုရန်နိုင်ကတင်ဆက်ပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါမြမရိုးရနှစ်တကူတကြံပွဲတော်ကတော့နိုင်ငံတဝမ်းဆင်နွှဲနေတာဟာအခုဆိုရင်ဒုတိယအကြံတွေကိုရောက်လာပါပြီရန်ကုန်မြို့တော်မှာဗဟိုမန္တပ်မှာပင်တိုင်တေးသန့်ရှင်အဖြစ်နဲ့ဖျော်ဖြေပေးနေတဲ့အစိုးရမီမီဝင်းဖေကတော့တကြံအကြံတွေအခြေအနေနဲ့ပတ်သက်ပြီးတော့ VOA ကိုအခုလိုပြောပါတယ
်ဒီနေ့ကတော့မမေ့ရဗဟိုမန္တပ်ပေါ်တော့အရင်တော့ကတော့မြို့တော်ဝန်မန္တပ်လို့ခေါ်တယ်အခုတော့ဗဟိုမန္တပ်ပေါ်အဲ့ဒီမန္တပ်မှာတစ်နေ့လုံးရှိမယ်မနေ့နေ့လည်းညနေညအထိရှိမယ်ဒီနေ့ကတန်ကမန်အဖွဲ့တွေကိုဖိတ်ထားတယ်။ဝင်းကြီးချုပ်ကဖိတ်ထားတာကိုလာတယ်။အဲ့တော့အဲပေးသက်တွေပေါ့အချိန်မှလာကြည့်တဲ့ရေဘက်ခံတဲ့လူတွေဒီပွဲလာကြည့်တဲ့လူတွေဖြော်ပြတယ်။အဲ့တွေပြက်နေတဲ့အချိန်တွေပါဆိုရင်မမိတာဝန်ယူပြီးတော့အဲ့လိုဆိုပေးရတဲ့ဟာပါ၃ယောက်အထိုင်ဆိုရယ်မမိရဲ့ချိုးပြေစုံရဲ့နင်းနေ၃ယောက်ကဒီမှာတောက်ဆောင်နေပေးရတဲ့လူတွေပါ။ Gap Tina ရှိတဲ့အချိန်ဆိုရင်တော့ဟို famous ဟိုမိသားစုမန်တပ်တစ်ခုရှိတယ်။အဲ့ဒီကတော့ဟိုဖိတ်လို့လေမမိသွားပြီးရေပက်တယ်တော်လေးကိုပြောရဲတော်လေးကိုပြောရဲမီးနိုးစုံနဲ့ပြော
တခါဆိုတော့တင်စာမော်ကတော့ဒီတကြံကိုရန်ကုန်မှာ၃ရက်ဖျော်ဖြေခဲ့ပြီးတော့ဒီကနေ့ဒုတိယအကြက်နေ့နဲ့တကြံအတက်နေ့တွေကိုတော့မန္တလေးမှာဖျော်ဖြေတင်ဆက်မှာဖြစ်တယ်လို့ပြောပါတယ်ဒီတကြံမှာထူးထူးခြားခြားကြုံတွေ့ခဲ့ရတဲ့နေ့ပတ်သက်ပြီးသူပြောတာကတော့
ကျွန်တော်တို့ကပထမဆုံးထူးခြားတာအလှပြခြင်းနဲ့ဆိုရတာပထမဆုံးထူးခြားမှုပါပဲဟိုတခါမှ2022နှစ်အတွင်းမှာလို့လာပြရရင်လည်းဟိုဆိုခဲ့ရတာဒီဟာပထမဆုံးတစ်ချိန်ပါပဲဒါဘာဖြစ်ဖြစ်ဟိုသွားတဲ့ဒီကားကဒီချုပ်ရေးလာပြရရင်ပေါ့နော်လှလည်းလှတယ်အဲဆိုတော့အဲ့ဒါပထမဆုံးထူးခြားမှုပါပဲဒုတိယထူးခြားမှုကနိုင်ငံရေးပြောင်းလဲရဒီဟိုအဲတချို့မန်တက်တွေပြက်ပြက်တယ်ပေါ့လေကြားတာကတော့တချို့ဟိုနိဗ္ဗာန်ရှင်တွေကလည်းပွဲကြီးကိုရပြီးကမှမရတော့ဘူးဖြစ်သွားတဲ့ဟာမျိုးတွေလည်းရှိကြတယ်ဆိုတော့ကြားရပါတယ်အဲ့တော့လည်းစိတ်မကောင်းဖြစ်စရာပါဒါနဲ့လည်းတစ်ခါကြတော့လေလိုအပ်တဲ့အချိန်မှာလုပ်တယ်လို့မြင်ပါတယ်။ဆိုတော့ဒါနဲ့သူ့ကြီးတော်တော်များများပွဲကျင်ရတယ်လို့လည်းကြားတယ်။နောက်တစ်ခုကရန်ကုန်မြို့ပေါ်မှာချိုးတွေကအရန်ပြောလုံးနဲ့ပုံစံမျိုးလေးနဲ့ပါတဲ့အဲချော်ပြမှုမျိုးလေးရှိကြတယ်လို့လည်းကြားပြီးရတယ်။အတိအကျတော့မသိပါဘူး။ဒါနဲ့အခုနှစ်မှာတော့တော်တော်ကိုစစ်စစ်ဆေးဆေးနဲ့အမန်တတွေလည်းစစ်တယ်လို့ကြားတယ်။အဲ့အရာလည်းမရှိကြဘူးပေါ့လေ။ဒါပါဖြစ်ဖြစ်မြမကြီးရတကြံဆိုတဲ့ကောင်းစဉ်နဲ့အညီရောလည်းအတတ်နိုင်ဆုံးတော့သိညာပေါ့လေ။ဒါလည်းမင်္ဂလာပါလို့ပြောနေမိပါတယ်
ရုပ်ရှင်သရုပ်ဆောင်ဦးကျော်သူဦးဆောင်တဲ့နာယေကူညီမှုအတင်းကတော့နေတကူမှာနေဟောင်းကအမိုက်တွေနဲ့အတူကိုယ်စိတ်ရဲ့အမိုက်တွေရဝတ္ထုအမိုက်တွေကိုရှင်းဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဒီကနေ့ရန်ကုန်မြို့နေရာတချို့မှာသွားပြီးတော့အမိုက်ကောက်ခဲ့တယ်လို့ပြောပါတယ်
နက9နာရီခွဲလောက်စပြီးတော့ဒီပါမီမီပွိုင်မှာဆိုင်းမုတ်ဆောင်ပြီးတော့ကျွန်တော်တို့ကလေးတွေစကောက်တယ်ကောက်ပြီးတော့အဲဒီပါမီမီပွိုင်ရနေပြီးရခိုင်မန္တသူနာရခိုင်မန္တသွားတယ်နောက်ဒီကျွန်တော်တို့တာမွေကြောင်မြောင်းအဲဒီဘက်လက်ပြီးတော့ကျွန်တော်ပြန်လာတယ်နေ့လည်းကနေရမ်းပြီးတော့အဲဒါကောက်တဲ့အချိန်ကျတော့ဘာမှတော့ကျွန်တော်တွေ့ပြောကဦးကျော်သူဆိုပြီးတော့ဝိုင်းပြီးပါပဲနောက်ကျကျွန်တော်တို့ထောင်ထားတဲ့ကိုယ်မိုက်ကိုရှင်းဆိုတဲ့သာသံကိုတွေ့တော့သူတို့ကလည်းကျွန်တော်တို့လည်းအမိုက်မပြစ်ပါဘူးဘာညာနဲ့ပြောပြီးရေပကံကားပေါ်ကသူတို့အမိုက်တွေပေါ့လေဒီရေတံပူအဟောင်းတို့ဒီအိတ်တို့ပါတော့အဲ့ဒါတွေကျွန်တော်တို့ကောက်တဲ့ဒီအိတ်တွေကိုလာထည့်ကြတယ်အဲ့ဒါတော့နောက်ကျွန်တော်တို့ကြောင်နဲ့မတရားစပ်ပုံရိုက်မဲ့လူတွေကိုဟာသူကျွန်တော်မျိုးသမီးကသူအိုင်ဒီယာတစ်ခုရပြီးတော့အမိုက်တစ်ခုကောက်လာတယ်ဆိုရိုက်လို့ရမယ်ဆိုတော့ဝိုင်းပြီးအမိုက်တွေကောက်ပြီးတော့ကျွန်တော်နဲ့မတရားစပ်ပုံရိုက်ကြတယ်အဲ့ဒါကိုပြောကြကောင်းတဲ့ပွဲလေးဖြစ်သွားတာပေါ့ဒီအမိုက်တစ်တာအင်းနဟိုရှက်ဖို့ကောင်းနေဆိုရင်အတိတရားလေးရဖို့ပေါ့လေ
။နိုင်ကူညီမှုအတင်းအနေနဲ့ထိခိုက်ဒဏ်ရာရသူအ ਨੇ အချင်းသာတွေးကြရပြီးတော့ရာသီဥတုကြောင့်နာမကျန်းဖြစ်တဲ့သူတွေကိုအကူအညီပေးကြရတာပိုများတယ်လို့ဥကျော်သူကပြောပါတယ်။ဒါပြင်ဒီနေ့စကြံအတွင်းလူတဦးနဲ့တဦးအချင်းချင်းအပြန်အလှန်အကူအညီပေးတာတွေပိုတွေ့လာခဲ့ရတယ်လို့လည်းအဆိုတော်မိမိဝင်းဖေကပြောပါတယ်။
ဒါကမှတော့ပိုတိတာကပိုပြီးကြောင်းနေတော့ကုညီလိုတယ်ကြောင်းနေတော့စီကန်းပိုရှိဖို့လိုတာပေါ့နော်ဒါကမှတော့တို့မှအဲ့စိတ်တွေရှိရဆိုပိုပေါ်လွင်လာတယ်ကြောင်းနေပြောက်လဲချင်းနေကြတယ်စီကန်းရှိအောင်နေကြတယ်အမိုက်ကြီးလာတယ်တိတ်မဖြစ်ဘူးအဲနောက်တာဝန်ရှိတဲ့ဝန်ထမ်းတွေအားလုံးကလည်းပျော်ပျော်ရွှင်ရွှင်နဲ့ကြောင်းနေတော့ပြန်လန်းပေါ့နော်ဟိုလူရလည်းရဲတွေပါလို့ခုရဲတွေကလည်းလူတွေကိုခုပေါ့အဲ့လိုသဘောမျိုးလေးနေပျော်ကြပါရဲ့အားလုံး
အခုနှစ်ကတော့ရန်ကုန်မှာအရင်ကအမြင်လိုလိုတွေ့မြင်ခဲ့ရတဲ့ကြံအကတွေအပြင်တန်ကြက်တွေအလားပြကားပြိုင်ပွဲတွေပါတိုးလာနေတာကိုထူးထူးခြားခြားတွေ့မြင်လာနေရပါတယ်ခင်ဗျာ
ကိုရနိုင်မင်းမြန်တင်ပြခဲ့တာပါရှင် VOA American တန်ရက်မဟာကြံဒုတိယအကြက်နေ့တောက်ကြနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ဒီညနေ့အတွက် VOA သောတာရှင်တွေအတွက်ရွေးချယ်ပေးထားတဲ့တေးသချင်းကတော့အဆူတော်ပူပူရဲ့ကြံဆူတောင်းသချင်းပါနားဆင်ကြရအောင်ပါရှင
်뇌게임만에고브라포레로뽀인자레비잔레비야나투오오나투티티추这水路不归家里你哭得哭也听见美丽瑞你对看那书包长摸俩嘴先不来摸吃几回
သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးနှစ်သစ်ပွဲတော်မှာပျော်ရွှင်ကြပါစေ။လာမယ့်နှစ်သစ်မှာလည်းပျော်ရွှင်အောင်မြင်မှုတွေပိုင်ဆိုင်နိုင်ကြပါစေလို့ VOE မြန်မာပိုင်းမိသားစုကဆုမွန်ကောင်းတောင်းပါတယ်ရှင်။အခုကျမတို့အတန်လှည့်နေတဲ့ရေဒီယိုအစီအစဉ် PP ချင်းအေရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုအားပေးနိုင်ပါတယ်ရှင်။ဒီကနေ့ညနေပိုင်းအစီအစဉ်ဆုံးသက်ခင်မှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါဦးမယ်ရှင်။
နိုဝင်ဘာလမှာလုံးမဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေတဲ့ဗမော့ပြည်နယ်ထက်လွတ်တော်မှဘော်နီဆန်ဒါစ်နဲ့နိုင်ငံခြားရေးဝန်ကြီးရောင်းဟီလာရီကလင်တန်တို့မနေ့ညကနယူးယောက်မှာစကားဆက်ထိုးပွဲလုပ်ပါတယ်။အဲဒီမှာအရေးပါတဲ့ပရိုင်မနီပနာမရွေးချယ်ပွဲလုပ်ဖို့၅ရက်လိုမှာပဲနှစ်ဖက်အကြအပြင်းထန်စကားဆက်ထိုးကြတာပါ။မျိုးကွန်အများစုပေါ်မှာသူတို့နှစ်ယောက်အပြင်းထန်အပြန်အလှန်ပြောဆိုကြပါတယ်။တရုတ်နဲ့အိန္ဒိယနိုင်ငံတွေကြားရေပိုင်နဲ့ဆိုင်ရာအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ဒေသလူမျိုးရေးကိုအမေရိကန်ပြည်ထောင်စုကလေးနက်ထားတယ်ဆိုတာကိုပြတဲ့အနေနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးအက်စ်ကာတာဟာတောင်တရုတ်ပင်လယ်မှာရှိတဲ့အမေရိကန်စစ်သည်မော်တစီစီကိုဒီကနေ့တွားရောက်ကြည့်ရှုဖို့ရှိနေပါတယ်။အမေရိကန်နဲ့ဖိလစ်ပိုင်ပူးတွဲစည်းရေးလေ့ကျင့်မှုအောင်မြင်ပြီးဆုံးတဲ့အထိမ်းအမှတ်အခမ်းအနားမှာတောင်တရုတ်ပင်လယ်လူမျိုးရေးအရေးပါမှုနဲ့ပတ်သက်ပြီးဝန်ကြီးကာတာပြောတဲ့မင်းကွန်းနဲ့မှထည့်ပြောသွားပါတယ်။မြောက်ကိုရီးယားနိုင်ငံကဒီကနေ့ဒါလတ်ပစ်ပက်ထင်းတုံးကြီးစမ်းသပ်မှုတစ်ခုမအောင်မြင်ဖြစ်ခဲ့တာကိုစစ်ရေးအရာဆိုးရွားမှုတစ်ခုလို့မယူဆနိုင်တဲ့အကြောင်းသုံးသပ်သူတွေကထောက်ပြပြောဆိုပါတယ်။ဒါဟာအပြင်အဆင့်မြင့်နျူကလ িয়ার လက်နက်အစီအစဉ်စမ်းသပ်လှုပ်ဆောင်တာမှာနောက်တဆင့်တလန့်နိုင်ဖို့အတွက်ကြုံရတဲ့တာမန်ဖြစ်စဉ်တစ်စိတ်တစ်ပိုင်းသာဖြစ်တယ်လို့သုံးသပ်သူတွေကပြောပါတယ်။ဂျပန်နိုင်ငံနောက်တောင်ဘက်မှာဂျာတာဘရီနီက 6.2 ပြင်းအားရှိတဲ့မြေငလျင်လှုပ်ခတ်တဲ့အတွက်လူ6ယောက်ထဲမှနေတည်ဆုံးပြီးယာနဲ့ချီထိခိုက်ဒဏ်ရာရသွားတယ်လို့ဒေသခံအတော်များများလည်းအိုးအိမ်တွေဆုံးရှုံးသွားပါတယ်။အာဏာပိုင်တွေကတော့ပြူကျနေတဲ့နေအိမ်တွေထဲမှာလူအများအပြားပိတ်မိမှာကိုစိုးရိမ်နေကြပါတယ်။မြန်မာအစိုးရအနေနဲ့ဘာသာရေးဒါမှမဟုတ်ယုံကြည်မှုဆိုင်ရာလွတ်လပ်ခွင့်ကိုအကောက်အကွယ်ပေးပြီးတော့နှစ်သစ်ကိုစတင်ပါလို့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ကော်မရှင် USCIRF ကတိုက်တွန်းပြီးမြန်မာလူမျိုးကိုလည်းနှစ်သစ်နှုတ်ခွန်းဆက်လိုက်တဲ့အကြောင်းအီဘီလာ14ရက်နေ့စွဲနဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်ခင်ဗျာ
။တောက်တာနေညနေပိုင်းသတင်းကျဉ်းချုပ်ကိုကိုကျော်ကျော်တင်ပြညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရေးမှုကနန်းလောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဆူလီမန်တာရာဝါလီဖြစ်ပါတယ်။ကျမကတော့ခွာညိုပါရှင် VOE ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOE Internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါရမရှင်သောတာရှင်များအားလုံးကိုရော့စိတ်ပါရှင်ချမ်းမြေ့ကြပါစေ VOE ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.